ခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာရှိတဲ့ချင်းတိုင်းရင်းသားတွေဟာအီအီနဲ့တက်မတော်တိုက်ပွဲတွေကြောင့်ဆက်ရောက်နေပါတည်ဆုံးက15ဦးပြောင်းဆုံးနေကြောင်းချင်းတိုင်းရင်းသားများပါတီကဒီဇင်ဘာလ30ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ချင်းတိုင်းရင်းသားစစ်ဘေးကျောက်ခတဲ့9000ကျော်အထိရှိနေတယ်လို့လည်းဆိုပါတယ်။ပလောက်မှာရှိတဲ့ချင်းတိုင်းရင်းသားတွေအပြင်ရခိုင်ပြည်နယ်မှာရှိတဲ့ချင်းတွေဟာစီးပွားရေး၊ကျန်းမာရေး၊ပညာရေးနဲ့လူမှုရေးစတဲ့လူခွန်ရေးဆုံးရှုံးတာတွေရင်ဆိုင်နေရတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါကြောင့်ပလောက်မှာရှိတဲ့အေအေအဖွဲ့ခြေဆိုင်စခန်းတွေကိုဖယ်ရှားပေးဖို့ထုတ်ပြန်တောင်းဆိုတာလို့ချင်းတိုင်းရင်းသားများပါတီဥက္ကဋ္ဌစလိုင်းအီမင်းထွန်းကပြောပါတယ်။
ပလောက်မှာအဲလက်လက်ကောင်ကတောက်ထားတဲ့ဖြစ်ရောက်ကိုပဲချင်းမျိုးမှလက်မခံဘူး။အစင်းလေးရတဲ့ဒါခဏခဏထုတ်ပြန်ပြီးပြီ။အဲပလောက်ကလွတ်နေတာရှိပြီတဲ့ထဲမှာပါတဲ့မြင်းနဲ့လည်းဖြစ်နေတယ်လေ။ဒါပလောက်ကလွတ်နေမှာရှိတဲ့ဟိုတပ်ခိုင်းနဲ့ဖယ်ရှားပေးဖို့ပေါ့နော်။အဲ့လိုဖယ်ရှားပေးမှလည်းဒါကျွန်တော်တို့နောက်တော့အချိန်မှာဒီစစ်ပွဲတွေစစ်ဘေးတင်နေပါလိမ့်အတွက်ကျွန်တော်တို့ဒါလုံးလုံးဖိတ်ရှားမှာပေါ့လေ
။ပလောက်ကမြို့နယ်ကချင်းအမတ်ဥဝေတီကိုလည်းအမြန်ဆုံးလွတ်ပေးဖို့အပါအဝင်ချင်းတိုင်းရင်းသားစစ်ဘေးဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အနေနဲ့အေအေအဖွဲ့နဲ့မဟာမိတ်ဖွဲ့ထားတဲ့အဖွဲ့တွေကညဉ့်ညာရေးစကားဝိုင်းပေါ်အမြန်ဆုံးခေါ်ဆောင်ပေးဖို့ချင်းတိုင်းရင်းသားများပါတီကတောင်းဆိုထားပါတယ်။နိုင်ငံရေးလှိလာသုံးသက်သူဦးမောင်မောင်စုကတော့ချင်းတိုင်းရင်းသားပါတီတောင်းဆိုချက်ထဲမှာမြေပြင်ခြေနေအရာညဉ့်ညာရေးစကားဝိုင်းကိုသွားဖို့ဆိုတာသာဖြစ်နိုင်ပြီးကြံတဲ့အချက်တွေကတော့ဖြစ်နိုင်ခြင်းမရှိဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်မှာချင်းတိုင်းရင်းသားတွေရှိတယ်လို့ဘလောက်ဝမှာလည်းရခိုင်တွေရှိတာကြောင့်အေအေအဖွဲ့ကိုထွက်သွားခိုင်းတာမဖြစ်နိုင်ဘူးလို့ဦးမောင်မောင်စုကပြောပါတယ်။
စတဲ့အခြေခံစကမ်းတစ်ခုရှိနေတဲ့နေရာတစ်ခုထပ်ပြပါဆိုရင်တော့ဘယ်လည်းငိုင်ပွဲမှာထပ်ပြမှာမဟုတ်ဘူးပြ။နောက်တစ်ခုကတော့အေအာဟိုပလောက်ဝနယ်ထဲမှာချင်းနေရှိသလိုရခိုင်နယ်လည်းရှိနေကြအောင်။ရခိုင်ပြည်နယ်ထဲမှာလည်းဟိုချင်းမျိုးကတသိန်းလောက်ရှိတာအောင်။ကင်ပြည်နယ်ထဲမှာရှိတဲ့ချင်းတွေထွက်ပြပါဆိုရင်ချင်းတွေထွက်ပြကြပါအောင်။ပဲထွက်ပြကြမလားမဟုတ်ဘူးလား။အဲ့တော့ပလောက်ဝထဲမှာရှိတဲ့ရခိုင်တွေထွက်ပြပါဆိုလို့ရခိုင်တွေပဲထွက်ပြကြမလား။စေတနာရောအားမဟုတ်ပါဘူး။စေတနာကဟိုစစ်ပွဲဖြစ်နေတဲ့လူတွေကြားထဲမှာဘလို့ဆွနေဖြစ်ချင်းရမလဲဆိုတာပဲအဓိကကြပါလေ
။ပလောက်ဝအခြေဆိုင်ခူမီချင်းတိုင်းရင်းသားမျိုးနွယ်ရေးရပေါင်းဆက်ညီနိုင်ရေးကော်မတီဥက္ကဋ္ဌဦးကျော်ငိမ့်ကလည်းပလောက်ဝဟာချင်းမီနယ်ဖြစ်တာကြောင့်အီအီနေနဲ့ရခိုင်ပြည်နယ်မှာပဲရှိတဲ့နယ်လို့ပြောပါတယ်
။ပလောက်ဝကချင်းမီနယ်လေချင်းပြည်နယ်မှာလာမနေဘဲနဲ့တို့ရခိုင်ပြည်နယ်မှာနေတူကောင်းတာပေါ့ကျွန်တော်တို့ပလောက်ဝနေကိုလာလို့ရှိရင်ပြည်နယ်တိုင်းနဲ့ခြားစီရခိုင်ပြည်နယ်နဲ့မဟုတ်ဘူးပလောက်ဝကတသက်ခံတွေကအတန်ဆိုးရင်ဖြစ်တာပေါ့ဗျာဒါကြောင့်မလို့ကျွန်တော်တို့ကတို့ရခိုင်ဆိုရှိရခိုင်ပြည်နယ်တဲ့ဘက်ပဲနေပါဆိုတဲ့သဘောပါအေးအေးရှိတော့ပဲတက်ကလာတာလေကျွန်တော်မြင်က
ချင်းတိုင်းရင်းသားတွေအနေနဲ့ဥဝေတင်ကိုပြန်လှုပ်ဖို့တောင်းဆိုသလိုတမရော်နဲ့ဆိုရကဖန်စီတရားဆွဲထားသူတွေကိုပြန်လှုပ်ပေးဖို့လည်းတောင်းဆိုသင့်တယ်လို့အေးအေးပြောရေးဆိုခွင့်ရှိသူကပြောပါတယ်အေးအေးအဖွဲ့ကိုချင်းပြည်နယ်ကထွက်သွားဖို့တောင်းဆိုတာနဲ့ပတ်သက်ပြီးအေးအေးပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့တမရော်ကိုလည်းပလောက်ဝကနေထွက်သွားဖို့ပြောသင့်တယ်လို့ပြောပါတယ်
ပလဲဝါကဆုတ်ပေးပါဆိုလို့ရှိရင်အဲ့ဒီတောင်းဆိုတဲ့သူတွေကမြန်မာစစ်တပ်ကိုပလဲဝါကဆုတ်ပေးပါလို့သူတို့တောင်းဆိုရေးလားဆိုတဲ့မေးခွန်းလဲကျွန်တော်တို့ဘက်ကပြန်မေးစရာရှိတယ်။အဲ့ဒီမြန်မာစစ်တပ်ကနော်ကျွန်တော်တို့ဒီရခိုင်တွေအပါဝင်တိုင်းဒေသနေမျိုးတွေကိုကျူးကျော်ပြီးတော့မှဒါမတရားသိမ်းပိတ်အုပ်ချုပ်နေတာဖြစ်တယ်။မြန်မာစစ်တပ်ကိုနော်အဲ့ဒီတိုင်းဒေသနေမျိုးတွေကဆုတ်ပေးဖို့အတွက်ပြောရမှာမြန်မာစစ်တပ်သာတိုင်းဒေသနေမျိုးတွေကဆုတ်သွားလို့ရှိရင်တော့ဘာတိုက်ပွဲမှဖြစ်စရာအကြောင်းမရှိတော့ဘူး။
အေးဖွဲ့ရပြောဆိုချက်နဲ့ပတ်သက်ပြီးတမတော်ပြောရေးဆိုခွင့်ရှိသူတွေကို RFA ကမေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခူမီချင်းတိုင်းရင်းသားမျိုးနွယ်များရေးရာပေါင်းဆက်ညီနိုင်ရေးကော်မတီဥက္ကဋ္ဌဦးကျော်ငိမ့်ကတော့ချင်းမီနယ်ပလောက်ဝမှာအေးအေးဖွဲ့တွေရှိနေတာကြောင့်တမတော်ကတမတွေလာရောက်ချထားရမှာတိုက်ပွဲတွေဖြစ်နေတာဖြစ်ပြီးဘယ်လက်နက်ကင်အဖွဲ့မှမရှိရင်အကောင်းဆုံးလို့ပြောပါတယ်ချင်းတိုင်းရင်းသားတွေဟာအေးအေးနဲ့တမတော်တိုက်ပွဲတွေကြောင့်အမ်းမြေပုံရသေးတောင်စားတဲ့မြို့နယ်တွေကကြေးရွာတွေမှာမနေရတော့ဘဲထွက်ပြေးတိမ်းရှောင်နေရပါတယ်။ပလောက်ဝမြို့နယ်မှာချင်းတိုင်းရင်းသားတသိန်း1000ကျော်နေထိုင်ပြီးအဲ့ဒီအထက်က6000ကျော်ဟာစစ်ဘေးထံခံစားနေရပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပေါ်ရာဒေသမှာနေထိုင်သူတွေစားဝတ်နေရေးနဲ့ကလေးတွေပညာသင်ကြားရေးအတွက်အခက်အခဲတွေလည်းရှိနေပါတယ်။အလားတူရခိုင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်တသိန်းကျော်အထိရှိနေပြီဖြစ်ကြောင်းအရက်ဖက်အဖွဲ့အစည်းတွေကောက်ယူထားတဲ့စည်းနေအရသိရပါတယ်ခင်ဗျာ။ကျွန်တော်ကျော်လွင်ဦးပါ။